Bangladesh နိုင်ငံဘက်အချက်ကိုထွက်ပြေးသွားတဲ့မြန်မာစစ်သားတွေကိုမြန်မာနိုင်ငံဘက်ကမကြခင်မှာပဲပြန်လည်ပို့ဆောင်မှုရှိနေပါတယ်။ဒီလိုပို့ဆောင်ရမှာရေချောင်းလမ်းကနေပြန်ခေါ်ဖို့မြန်မာစစ်ကောင်စီဘက်ကအဆိုပြုထားပေမဲ့ဒေသတွေမှာတိုက်ပွဲတွေဖြစ်နေစေမလို့အဲ့လိုခေါ်ယူတာကလုံခြုံရေးအရာစိတ်မချရတဲ့အတွက်လေချောင်းကနေပဲခေါ်ယူဖို့ Bangladesh ကအဆိုပြုထားတဲ့အကြောင်း Bangladesh နိုင်ငံသားရေးဌာနအကြီးတန်းအရာရှိ Mirex Mohammed Moinet Khabi ပြောတာကိုကိုးကားပြီးတော့သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။ဒီကိစ္စကိုဆွေးနွေးဖို့မြန်မာနိုင်ငံဆိုင်ရာ Bangladeshတဲ့မကြီးကလည်းနေပြည်တော်ကိုရောက်နေတဲ့အတွက်ကြောင့်ဒီကိစ္စပြည်လေစီမဲ့ဆုံးဖြတ်ချက်အမြန်ဆုံးချနိုင်နိုင်မယ်လို့မျှော်လင့်ကြောင်းအကြီးတန်းအရာရှိမီရက်မိုဟာမက်မွိုင်းနက်ခါဘီကပြောပါတယ်။ဘင်္ဂလားဒေ့ရှ်နေဆက်ရခိုင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားတာမြန်မာစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေ260ကျော်ရှိနေပြီးတော့နေကြားပရိပခါတွေကိုအထက်နိုင်ဆုံးလူသားချင်းစာနာထောက်ထားပြီးတော့နှစ်နိုင်ငံဆက်ဆံရေးကိုမထိခိုက်အောင်ကင်တွယ်ဖြည့်ရှင်းသွားမယ်အကြောင်းဘင်္ဂလားဒေ့ရှ်နေကြားဆောင်တဲ့အကြီးအကဲက VOE ကိုပြောထားပါတယ်။ရခိုင်တပ်တော်အေအေနဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့မြန်မာနိုင်ငံအနောက်ဘက်နေဆက်ကနေတနင်္ဂနွေနေ့တွေကလက်နက်ကင်ကင်ဆောင်ထားတဲ့မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေဟာဘင်္ဂလားဒေ့ရှ်နိုင်ငံဘက်အချမ်းကိုခိုလုံခဲ့တာဖြစ်ပါတယ်ရှင်။